Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ20ရက်တောက်ကြာနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြည့်ထိုက်ပါနီဇာနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်တွေကြဆုံးခဲ့ရတဲ့အကြောင်းရင်းကိုအမေရိကန်စစ်တပ်ကစုံစမ်းစစ်ဆေးနေတယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့3,000ကျော်အရေအတွက်ရှိတဲ့ရိုဟင်ဂျာကလေးငယ်တွေဟာအတိဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်။
ကောင်းပါပြီရှင်ထိတ်တန့်ရောက်တဲ့ဒင်းတွေကိုနားဆင်ပြီးမှတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာ TNL တောင်းပလောင်တပ်ဖွဲ့နဲ့မြန်မာအစိုးရစစ်တပ်ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေတဲ့အခြေအနေတွေနဲ့အတူနားဆင်ရမှာက
ကျောင်းသူတို့ရဲ့နေရာတော်တော်များတော့ပြန်ဖြစ်ပြီးပါပြီ။ကောင်းပါလေ။ကောင်းလို့ပဲပို့နိုင်တာပေါ့။ဒေသနေရှိတဲ့နေရာတော်တော်များများလည်းရွာမမရှိဘူးလား။တို့ကတော့ဘုရုပ်ကိုရောက်ကုန်ပြီဆိုတော့လေ။ဒီမှာပြောလို့ဒီဘက်မှာပဲ
ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒါအပြင်ဖားကန့်ကရေမစေးကြောက်ရှာဖွေတွေနဲ့ရဲတပ်ဖွဲ့ကြားရုံရင်းစံခါဖြစ်ပွားရာလူ9ဦးသေဆုံးခဲ့ရတဲ့နောက်ဆက်တွဲအခြေအနေတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။အာဖရိကနိုင်ငံတစ်ခုဖြစ်တဲ့နီဂျာနိုင်ငံမှာဒီလအစောပိုင်းတုန်းကအစ္စလာမစ်ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ချက်နဲ့အမေရိကန်စစ်သား၄ဦးကြဆုံးခဲ့ရမှုအပေါ်အမေရိကန်စစ်တပ်ကစုံစမ်းစစ်ဆေးနေတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုပါတယ်။ဒီသတင်းပတ်အတွင်းမှာပဲကြဆုံးစစ်သည်တဦးရဲ့ရိုအလောင်းနေရဖလော်ရီဒါပြည်နယ်ကိုပြန်လည်ရောက်ရှိလာခြင်းမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကတည်င်းအချက်လက်သစ်တွေကိုစစ်တပ်ကအချိန်နဲ့တပြေးညီထုတ်ပေးမယ်လို့ပြောဆိုခဲ့တာပါ။တပ်ဖွဲ့ဝင်တွေကြဆုံးရမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနအနေနဲ့တိကျမှန်ကန်တဲ့သတင်းအချက်အလက်အပြည့်အဝမရရှိသေးတဲ့အကြောင်းနဲ့သတင်းရရှိလာခဲ့ရင်အများဆုံးထုတ်ပေးမှာပါလို့ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။နီဂျာမာရောက်နေတဲ့အမေရိကန်နဲ့နိုင်ဂျီးရီးယားတပ်ဖွဲ့ဝင်တွေကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကဒီလအစောပိုင်းမှာခြုံခိုတိုက်ခိုက်ခဲ့တာမှာတပ်ဖွဲ့ဝင်တွေကြာဆုံးခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာနီဂျာလုံခြုံရေးတာဝန်ရှိသူ၄ဦးလည်းသေဆုံးခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကိုမကြာခဏဝေဖန်လေးရှိတဲ့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကတော့တိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်လက်တွေပို့ပြီးတော့ရရှိဖို့အတွက်လိုအပ်ရင်ဆင့်ခေါ်ထွက်ဆိုခိုင်းမယ်လို့လည်းသတိပေးပြောဆိုထားပါတယ်ရှင
်။အမေရိကန်ထက်လွှတ်တော်မှာရှိတဲ့ Republican လွှတ်တော်အမတ်တွေကအစိုးရအသုံးစရိတ်နဲ့ပတ်သက်တဲ့ဥပဒေချမ်းကိုထောက်ခံမဲ50မဲ၊ကန့်ကွက်မဲ49မဲနဲ့ခြားသောရင်းနှီးနှောင်းပိုင်းကအတည်ပြုလိုက်ပါတယ်။ Republican အမတ်တွေက Kentucky ထက်လွှတ်တော်အမတ် Rand Paul တဦးတည်းကပဲအစိုးရအသုံးစရိတ်ကိုရှော့ချတဲ့ဥပဒေကြမ်းကိုကန့်ကွက်ခဲ့တာဖြစ်ပြီးတော့ဒီဥပဒေကြမ်းကရေးစကားများလွန်ပြီး Republican Party ရဲ့အဓိကကြီးမန်းချက်ဖြစ်တဲ့ Obama ကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်ဖျက်သိမ်းမှုကိစ္စကိုဆွန့်လွှတ်လိုက်တာဖြစ်တယ်လို့ပြောပါရယ်အခုလိုအတီးပြုတ်လိုက်တဲ့အတွက်သမ္မတ Donald Trump ရဲ့အကြီးအကျယ်အခွန်ဖြတ်တောက်မှုနဲ့ပြည်ပြောင်းပြောင်းလဲမှုတွေလုပ်ဖို့အစီအစဉ်အတွက်လည်းလမ်းကြောင်းပွင့်သွားစေနိုင်မှာဖြစ်ပါရယ်ဒီဆုံးဖြတ်ချက်ကအခွန်နဲ့ပတ်သက်ပြီးတော့ပြည်ပြောင်းပြောင်းလဲမှုတွေနဲ့ဖျက်တောက်မှုတွေကနေတဆင့်အမေရိကန်စီးပွားရေးအလားအလာကောင်းတွေတခုံတို့တိုးတက်လာအောင်လမ်းကြောင်းဖန်တီးပေးတာအလုံးရှုပ်ထွေးတဲ့အခွန်စနစ်စီမင်းစည်းကမ်းတွေကိုဖြေလျှော့ပေးတာနိုင်ငံတော်ကမိသားစုတွေအတွက်ငွေကြေးထောက်ပံ့ပေးတာတွေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကမ္ဘာနဲ့အပြိုင်လှုပ်ဆောင်ပေးစီတယ်လို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်ထုတ်ပြန်လိုက်တဲ့အင်ဗီဒိုရဲ့ကြေညာချက်ထဲမှာပြောထားပါတယ်ဥပမာကဲလို့ခေါ်တဲ့အမေရိကန်နိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအစည်းအဝေးကိုဖျက်သိမ်းဖို့ကိစ္စအတိမပြုနိုင်ခဲ့ပြီးတဲ့နောက်အထက်လွှတ်တော်မှာရှိတဲ့ Republican တွေဟာလာမယ့်နှစ်လွှတ်တော်ရွေးကောက်ပွဲမတိုင်ခင်အခွန်ဖျက်တောက်ဖို့ကိစ္စကိုအတိပြုနိုင်ဖို့အတွက်ဖိအားတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဥပမာကျန်းမာရေးစောင့်ရှောက်မှုအစည်းအဝေးဖျက်သိမ်းဖို့ကိစ္စကိုတော့သမ္မတ Trump ကလည်းထောက်ခံထားတာဖြစ်ပါတယ်ခင်ဗျာ။
ဆော်ဒီအာရေဗျနဲ့အီရတ်အစိုးရနှစ်ရက်ကြားဆက်ဆံရေးမြင့်တက်နိုင်မဲ့နီးလန်းနေရှာဖွေဖို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေပထမဆုံးအချိန်တွေ့ဆုံဆွေးနွေးမဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဒီကနေ့တောက်ကြံနေမှာအရှိအလဲပိုင်းဒေသကိုခီးထွက်မှာဖြစ်ပါတယ်။ဆော်ဒီနဲ့အီရတ်အစိုးရကြားဆက်ဆံရေးပြန်လည်နှွေးထွေးလာတာနဲ့အတူပူးပေါင်းဆောင်ရွက်ရေးကောက်စီရဲ့ပထမဆုံးအစည်းအဝေးပေါ်ထွက်လာတာလည်းဖြစ်ပါတယ်။ဒ ဒီခုနှစ်တာကာလအတွင်းအမေရိကန်နိုင်ငံတိုင်းဝင်ကြီးကဆော်ဒီအာရေဗျကိုခီးတထောင်ဝင်ရောက်မဲ့အပြင်ပါရှန်ပင်လယ်ကွေ့ဒေသနဲ့တောင်အာရှနိုင်ငံတွေကိုလည်းဝင်ရောက်မှာဖြစ်ပါတယ်။ကာတာနိုင်ငံဒူဟာမြို့တော်မှာကာတာခေါင်းဆောင်တွေအမေရိကန်စစ်တပ်ရရှိနေတဲ့တွေ့ဆုံပြီးအကြမ်းဖက်ဝါဒီတံပြန်တိုက်ဖျက်ရေးကြိုးပမ်းမှုတွေကိုဆွေးနွေးမှာဖြစ်တယ်လို့တခြားဒေသအတွင်းအရေးအကျိုး
George W. Bush ကပထမဆုံးအချိန်လူသိရှင်ကြားထုတ်ဖော်ဝေဖန်လိုက်ပါတယ်။ New York Bush Institute ကအခမ်းအနားတစ်ခုမှာပြောကြားခဲ့တဲ့မိန့်ခွန်းမှာတမန်ဟောင်း Bush ကတမန်ရော Trump ရဲ့နာမည်ကိုထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။ဒါပေမဲ့နိုင်ငံရေးပြိုင်ဘက်တွေကို Twitter လူမှုကွန်ရက်ကနေမခံနိုင်အောင်ထိုးနှက်တာလူမှုကြီးကြပ်ရေးပြည်ဝင်ပိတ်ပင်တာတွေနဲ့နိုင်ငံတကာကုံသွယ်ရေးသဘောတူညီချက်တွေပယ်ဖျက်တဲ့ကိစ္စတွေကိုဝေဖန်ခဲ့တာကြောင့်တမန် Trump ကိုရွယ်ပြီးဝေဖန်ပြောဆိုတာအဖြစ်ရှုမြင်ကြပါရယ်အမေရိကန်ပြည်အောင်စုအတွင်းညီညီညွတ်ညွတ်လက်တွဲရမယ့်အင်အားထက်ကွဲလွဲချက်တွေကပိုများလာပြီးအမျိုးသားရေးဆိုတာကိုကိုယ့်ပြည်တွင်းကနိုင်ငံသားတွေအခွင့်အူးခံဖြစ်ဖို့ဆိုတာနဲ့မှားယွင်းပုံဖော်နေတဲ့အကြောင်းသမရဟောင်း George W. Bush ကဝေဖန်သွားပါရယ်ဒီတော့အတွင်းသမရဟောင်း Barack Obama ကလည်းလက်ရှိအမေရိကန်နိုင်ငံရဲ့အခြေအနေအပေါ်မှာအမလို့အမရဖြစ်မိတဲ့အကြောင်းကျတော်ရင်းနေက Virginia ပြည်နယ် Democratic Party ပြည်နယ်အုပ်ချုပ်ရေးမူလောင်းအတွက်မဲဆွယ်ဖို့လူလူနဲ့တွေ့ဆုံပွဲမှာဝေဖန်ပြောဆိုခဲ့ပါတယ်။တမန်ဟောင်းအိုဘားမားကလည်းမိန်ခွန်းမှာတမန် Donald Trump ရဲ့နာမည်ကိုထုတ်ဖော်ပြောဆိုခြင်းတော့မရှိခဲ့ပါဘူး။ Virginia အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာဒီမိုကရေစီကိုမိန်ခွန်းထုတ်ရမယ့်အခြေအနေရောက်နေပြီးဒီမိုကရက်ကိုယ်စားလှယ်လောင်းကိုထောက်ခံရည်တည်ဖို့တမန်ဟောင်းအိုဘားမားကပြောဆိုသွားပါတယ်။ဒီလိုတမန်ဟောင်းတွေကနိုင်ငံရေးကွဲလွဲချက်တွေအဆုံးသတ်ရေးပန်ကြားပြောဆိုနေပေမဲ့တမန် Donald Trump ကတော့ George W. Bush အိုဘားမားအဖွဲ့ဝင်တမန်ဟောင်းတွေဟာသူလောက်ကိုင်းနေတယ်လို့အမေရိကန်စစ်တပ်အတွင်းကကြားဆုံးစစ်သည်တွေရဲ့မိသားစုတွေကိုအားပေးစောင့်ရှောက်ဖို့ပြက်ကွက်နေတယ်ဆိုပြီးဒီသတင်းပတ်အတွင်းမှာဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
UAVE ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE မြန်မာပိုင်းစီစဉ်ရဲ့တောက်ချာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့6သိန်းနီးပါးရှိတဲ့ရိုဟင်ဂျာတွေတဲကထပ်ဝက်ကျော်ပမာဏကထဝက်ကျော်ပမာဏရှိတဲ့ကလေးငယ်တွေဟာလူတွေပြည့်ကျက်နေပြီးရှင်လွန်နေကြကမတန့်ရှင်းတဲ့ဒုက္ခတွေစက္ကန့်နေမှာအရှင်လက်လက်ငရဲကြတယ်လို့ခန်းစားနေရတယ်လို့ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာပြုလုပ်တဲ့နိုင်ငံတကာရန်ပုံငွေဂရိကဝတ်ပြုပွဲညီလာခံမှာ UNICEF ကဒီကလေးငယ်တွေရင်ဆိုင်နေရတဲ့အတိဒုက္ခတွေကိုမှတ်တမ်းပြုစုတင်ပြသွားတာဖြစ်ပါတယ်။မှတ်တမ်းပြုစုတင်ပြတဲ့ UNICEF ရဲ့အကြီးအကဲတာဝန်ရှိသူ Simon Ingram ကတော့ဒီဒေတာရင်းကကလေးငယ်9ယောက်မှာတယောက်ကအလွန်အမင်းအဟာရချို့တက်မှုဖြစ်နေတယ်လို့ပြောပါတယ် UNICEF နဲ့တခြားအကူအညီပေးရေးအဖွဲ့တွေကစောင့်ရှောက်ထားတဲ့ကလေးငယ်တချို့ရေးဆွဲထားတဲ့ထိတ်လန့်ပွဲစိတ်မသက်သာပွဲရာရုပ်တွေကိုလည်းအစင်းခန်းစားထဲမှာဖော်ပြထားပါတယ်ကလေးတွေရေးဆွဲထားတဲ့တချို့ပုံတွေမှာတော့ရဟယင်တွေကနေတနတ်နဲ့ပြစ်ခတ်နေတာတွေအစင်းရောင်ဝတ်စုံဝတ်ထားသူအမျိုးသားတွေကလူတွေကိုတနတ်နဲ့ပြစ်ခတ်နေတဲ့ပုံတွေသွေးတွေပေးချန်နေတဲ့ပုံတွေလည်းပါဝင်ပါတယ်။လက်ငယ်ရံပုံငွေတွေထပ်မရဘူးဆိုရင်တော့ UNICEF အနေနဲ့ရိုဟင်ဂျာကလေးငယ်တွေကိုအသက်ကယ်အထောက်အကူတွေဆက်ပေးနိုင်တော့မှာမဟုတ်ဘူးလို့လည်းပြီးခဲ့တဲ့အင်္ဂါနေ့တုန်းကသတိပေးထားတာပါ။UNICEF အနေနဲ့လိုအပ်နေတဲ့အမေရိကန်ဒေါ်လာ86တန်းရဲ့ခုနှစ်ရာခိုင်နှုန်းပဲရရှိထားတာလို့လည်းပြောဆိုထားပါတယ်ရှင်
။ကမ္ဘောဒီးယားဆိုရကအဓိကအတိုက်ခံပါတီကိုဖျက်သိမ်းဖို့လှုံ့ဆော်နေလာတာနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂ EU အနေနဲ့ခိုင်မာတဲ့ခြေလှမ်းတွေကိုအများဆုံးတုံ့ပြန်သွားဖို့လိုအပ်တယ်လို့ EU လူခွင့်ဆက်ကော်မတီရဲ့ဒုဥက္ကဋ္ဌကပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားဆိုရအနေနဲ့ကမ္ဘောဒီးယားအမျိုးသားကယ်ဆယ်ရေးပါတီ CNRP ကိုဖျက်သိမ်းဖို့လှုံ့ဆော်ခဲ့မယ်ဆိုရင်ဆွီဒင်နိုင်ငံအနေနဲ့ကမ္ဘောဒီးယားနိုင်ငံနဲ့ထိတွေ့ဆက်ဆံနေမှုတွေကိုပြန်စဉ်းစားသွားအောင်မှာဖြစ်တယ်လို့ကြာသပတေးနေ့ကပြောလိုက်ပြီးတဲ့နောက် EU ပါလီမန်အမတ် Barbara Lochbihler ကပြောလိုက်တာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့တာတွေဒါမှမဟုတ်ကမ္ဘောဒီးယားကိုပေးထားတဲ့အထူးကုံစည်ရေးခံစားခွင့်ပြန်ရုပ်သိမ်းတာတွေကို EU ဘက်ကအခုခါမှာစဉ်းစားရမှာဖြစ်တယ်လို့ Log Villa ga view go pure body. Cambodia Mara thrown in it. Throw Matio Soya Takamushide, EU go bag, you size ya Lulelo, pure chin, pure nine bar, Tamet Itapian, Chien, Cambodia, Chizon, Piba, Pogo, Ziguaha, EU Sura, Mianelo, Tumaga, Pio Sutabare, Piga and Tonsa Kune, and Cambodia Nanga, Yoba Tamago, Tempo, Compisipama Naha, American dollar, Nabilian, your Tambo Shibarek, yeah?
Islamic Sunyan IS2 ye Ocho Yi Miro Pikede, Syria Nanga Miao by Raka Mugu, Situari Leka Lumiauta, American Taupan Bitare, Syria Democratic Tapwega, Digini Taujani Majina Laibare, Syria Democratic Tapwe STF Lutizare, Katwe Usangi Tapwega, Digini Taujani Ma Raka Muma Drisa Shilimwe Pilu Kebi, Dida Sanya Dawin Shiduri, Lumiozu Gonsangi Ne Puesi Tare Gausigo, Ocho Yi Luebian Bigabari, Islamic Suya IS Situari, Lenna Dine, Chetopi, don't you get it? Raka Muga Agaza Yunemha, Digini Drinsa Shilimwe Gu Lokeraba. Ragam Yuga Islamic Sunya IS Jamper Wadi Apwego, Chimo Online Gemugo, Kong Yu Win Jasa, Jinya Vare Lu, STF Tapoye, Jina Damu, Pyokunya Dala Siluga Pyosu Kevare, Jije Piesini, Ragam Yu Pianeti Sawi Etue, Nanganaga Dine Wine, Kuni Beye Puesi Riga, Taupan Bija Bugule, Pyokunya Ga Banjavare. I astroye ucho yi muro ragam yu bianle ting bai na yi, li la cha taipu e duin, di da gane nangyanika taikai yi dama, chao ya ngase ngayao cha song kaya re lule, SDA apwe pyo guinya ka pyo ware, yu pre di mi bo ga ragam yu gu, su yao I astu tui chua li ga, nyutang sali gu ni zanwa yi la ga ting bai kera pi bi, duro ye ucho yi cho cha miu pi, dong piu kera pi bare.
Kwama Sipuri, Champa Warari, the Baba Bian Yeri, Silly Net, Yoga Puri Lu, Tadamasi Gente, So Muri, Dema, Pawanian Yamuja, the Somuga, Miazon Pijang, Lila Dushimu, Tetkuga, Popiali Bari, Lancer Sipina Janema, Popiari, Lila Dushimuya, Sao Dwema Yopin Bamaba, Pawanian Yamuja, Natang Sangagunema, Lukuzan Lau, Damamo, Tison, Chauma, the Uno Shirelo, Sobari. Inyanangamara Lutan, Chinitanga, New Delhi, Muha, Gwama, Pawanjin, Ninyamu, Miazo, Muri, Dega, Taysoma, Shini, and Mupibare. Pawanjin, Ninyamuga, Dashin Yadi Bangwe, Jamai, Longangwe, Bay, and Yakishimu, Bawen, Kalitanga, and Yachao Nine Zone to Rego, Akawa Pirolo, Chigan Luku, Yerego, Chinchao Nirelo, Dilela, Dushimugo, Yida Duga, Piovare, yeah.
Direct from Washington.
Now, so yeah, the dinner go, nothing in Tanaku and I know Pyopia Pigarabashin, viewing my wife's season go, good tolling a little chain name away. View your internet, Samyana, Burmese.viewingnews.com, Ale, when young Nas and I marry. A good celebrity or the drink somebody was ပြည်ပကားတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်းတော့ခိုင်ထဲကနေမြစ်တည်ငြိမ်နေတဲ့နေရာတွေမှာစာတင်ကြောင်းတွေကိုပြန်လည်ဖွင့်လှစ်နေပြီဖြစ်ပေမဲ့ကျောင်းပြန်တက်ကြသူတွေထဲမှာဘင်္ဂလီမွတ်စလင်ကျောင်းသားတွေမရှိတဲ့လောက်နေပါသွားပါတယ်အရင်ကမွတ်စလင်တွေအများစုတက်ခဲ့တဲ့အစိုးရကျောင်းတွေမှာပါဝင်ကျောင်းပေါင်း400ကျော်ရှိခဲ့ပေမဲ့အခုတော့ရခိုင်တိုင်းဒေသအများစုရှိတဲ့ဘက်မှာပဲကျော
ညွှန်ရေးစခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မောင်းတော်ခရိုင်တွေကကျောင်းတွေကိုပိတ်ထားခဲ့ရပါတယ်။အခုခါမှာတော့ကျောင်းအတော်များများကိုပြန်ဖွင့်နေပေမဲ့မွတ်စလင်ကျောင်းသားတွေတက်တဲ့ကျောင်းတွေကိုတော့ပြန်မဖွင့်နိုင်တော့ပါဘူး။လူညွှန်ရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အဲ့ဒီဒေသဘက်မှာနေကြတဲ့မွတ်စလင်တွေတိမ့်နေချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့သူတို့နေအိမ်တွေလည်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒါကြောင့်သူတို့အများစုတက်တဲ့ကျောင်းတွေတော့ပြန်မဖွင့်နိုင်တော့ပါဘူး။အဲ့ဒီဒေသမှာအရင်ကကျောင်းပေါင်း400ကျော်ဖွင့်ထားခဲ့ပေမဲ့အခုအခါမှာတော့ဒေသခံရခိုင်တိုင်းရင်းသားတွေဘက်မှာပဲရှိတဲ့ကျောင်းတွေပြန်ဖွင့်ထားရတယ်ဆိုပြီးရခိုင်ပြည်နယ်အစိုးရအတွင်းမှဦးတက်မောင်စီကပြောပါတယ်
ကျေနော်ကြီးကကျောင်းဖွင့်ရတဲ့နေရာတော်တော်များများပြန်ဖွင့်ပြီးပါပြီကောင်းပါလေကောင်းလို့ပဲဖွင့်နိုင်တာပေါ့ဒါကလည်းရှိတဲ့နေရာတော်တော်များများလည်းရွာမှမရှိဘူးလားတို့ကတော့ဘုရားကိုရောက်ကုန်ပြီတော့လေခုနပြောလို့ဒီဘက်မှာပဲဖွင့်နိုင်ရပါတယ်
UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးရဲ့အစီရင်ခံစာအရဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်5သိန်းကျော်ရှိနေပါတယ်။မြန်မာနိုင်ငံဘက်မှာတော့လုံခြုံရေးပြန်လည်တည်ငြိမ်လာပြီဖြစ်လို့အစိုးရကပြည်ထောင်စုစီမံကိန်းနဲ့ဖွံ့ဖြိုးရေးနဲ့ပြန်လည်ထူထောင်ရေးတွေကိုစတင်လှုပ်ဆောင်နေပြီလို့ဆိုပါတယ်။
ဒီကလည်းညောင်ချောက်မှာလေ အကုန်လုံးဒါလုံးလုံးရှိပါတယ်သူတို့မောင်းတော့ဒေသပြန်လဲထူထောင်ရေးလုပ်ကမှာဒါဒီနေ enterprise အဲဒီတော်ကြီးစီမံကိန်းပေါ့ဒီရောက်စီမံကိန်းနဲ့ဒါအခုဒါနောက်ဆုံးဒါအကောင့်တွေပေါ်နေတာဖြစ်တဲ့အတွက်ဒီထဲမှာရှိတဲ့ဒီနေတိုင်းဒေသကြီးတွေနောက်ကဒီထဲမှာရှိတဲ့ government ရှင်တွေအဲဒီအရအားလုံးနေပြီးတော့ဒီနေ့ကိုလာပြီးတော့ဒီပြတောင်းဝင်ခွဲဝီယူပြီးတော့ဆောင်ရည်လာဖြစ်ပါဒီနေ့တိုင်းဒေသကြီးတွေကလည်းအကုန်လုံးဒီအခန်းကြီးကမှလာပြီးတော့ဒီကြီးပါတွေကဆယ်တဲ့ဒီဆောင်ရည်လုပ်ငန်းတွေကအတိုင်းနဲ့ဒီနေ့လည်းခွဲပြီးတော့တောင်းဝင်ယူနေပါတယ်ဒီနေ့ဆိုလို့ရှိရင်ရန်ကုန်တိုင်းဒေသကြီးကကြီးပါပြန်ပြီးဆက်လာနေမှာ89လုံးပေါ့ဒါဒီနေ့ပဲချ
ရခိုင်ပြည်နယ်အတွင်းမှာတော့အစိုးရကလုံခြုံမှုတွေရှိနေပြီလို့ဆိုပေမဲ့နေရမပြောင်းနိုင်ကြသေးတာတွေရှိတယ်လို့မွတ်စလင်ဒုက္ခသည်တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာဖို့လုပ်နေကြဆဲဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲခမန်းကြီးရိုဟင်ဂျာဒုက္ခသည်တထောင်ခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်မံရောက်ရှိလာတဲ့အကြောင်း UNHCR ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာပါ။အခုတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာ NCA အပြစ်ရဲ့လက်မှတ်မထိုးနိုင်သေးတဲ့ TNL List အောင်းပလောင်အဖွဲ့နဲ့မြန်မာအစိုးရစစ်တပ်ကြားမှာတိုက်ပွဲတွေရက်စက်ဆုသလိုဖြစ်ပွားနေတာပါ။စစ်ရေးပဋိပက္ခဒေသတွေမှာဘုံးပေါက်ကွဲမှုတွေကြောင့်ဒေသခံတွေတေဆုံးမှုဖြစ်ပွားနေပြီးတိုက်ပွဲကြောင့်ကုန်သွယ်ရေးလမ်းကြောင်းထိခိုက်မှုတွေရှိလာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့တို့ကြားစစ်ရေးပဋိပက္ခဆက်မှဖြစ်ပွားလာတယ်လို့ဒီလိုစစ်ရေးသင်းမှမှုအတွင်ဒေသခံရွာသားတွေလည်းထိခိုက်ဒေဆုံးမှုတွေဖြစ်ပွားနေခဲ့တာပါဒီကနေ့မနေ့မှာကိုခိုင်မြို့နယ်ဘက်နဲ့မနေ့ကနိုင်ခမ်းမြို့နယ်ပန်ကလန်ကျေးရွာဆက်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ဘက်ကတိုက်ရင်အားတွေထပ်မံဖြည့်တင်းလာတယ်လို့ DNL တန်းပလောင်တပ်ဖွဲ့ပြန်ကြားရေးရာရှိဘူမှုစာအကျော်ကပြောပါတယ်
တဘောရောဒီမနေ့လည်းအကြည့်ရစီခံနေတယ်မင်းကတော့ဒီချိန်ရောဒီနေ့လာနိုင်ကိုယ်တော့ညစမကျော်တင်လာဒီဖြစ်တယ်နံခမင်းလည်းပတ်သမားကြီးကချက်တမဖြစ်တယ်လို့ဘာသာအရေးဒီပြည့်ပြည့်နဲ့ဒီမှာကတော့မရှိရှိနေတယ်ဒီခါကျတော့မျိုးတော့မျိုးတော့မရှိဘူးမင်းရာနေ့လေဒီမှာလောက်လည်းမရှိရလို့ကားငါးဆယ်လောက်ရှိတယ်ဒီမူဆယ်လာလမ်းမပိုင်းတလာတယ်ဒါတော့သမ်းလို့တူတယ်
တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုတော့မူဆယ်ခရိုင်ဒူအုပ်ချုပ်ရေးမှူးဦးဆန်းလှိုင်ကလည်းအတည်ပြုပြောဆိုခဲ့တယ်လို့နှစ်ဖက်တိုက်ခိုက်မှုအခြေအနေကိုတော့အတည်မပြုနိုင်သေးဘူးလို့လည်းဆိုပါတယ်ဒီကနေ့မနေ့မှလည်းတပ်မတော်နဲ့တပ်မလောင်တပ်ဖွဲ့တို့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့နိုင်ဆိုင်မြို့နယ်ပန်လွယ်ကျေးရွာဘက်မှာခြံကနေပြန်လာတဲ့မျိုးရမီငယ်တို့ဘုံနေမိလို့တန်ရာပြင်းထန်ရရှိပြီးတိတ်ဆုံးသွားခဲ့ပါတယ်ဒီချင်းလေးတို့ကတော့ပန်လွယ်ကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းခိုက်စော်ကအခုလိုပြောပါတယ
်ဒီနေ့ကတော့မနေ့9နာရီကောင်မလေးတယောက်ကလက်ခံကနေပြန်လာရင်းနဲ့အဲဒီရခိုင်တောင်ဖရနာမှာရောက်တော့နိုင်နေပြီခင်ဗျာဒီကမှုဒီနေ့ကတော့ဒီခေတော့တစ်ခါတော့ပြတ်သွားတယ်ခင်ဗျာလာရှိုးဆေယုံပို့မယ်ဆိုပြီးလမ်းတော့ရောက်တော့အတက်မရှိတော့ဘူးဒီရောင်းအောင်ပြန်လှည့်လာတယ်ခင်ဗျာမန်ထောင်းတာတော့ပြတ်ဆီးရရလဲရောက်တော့ရှိ
မနေ့ကလည်းပန်လွယ်ကျေးရွာမှာမြေမြုပ်ဘုံကလုံးပတ်ကွဲခဲ့ပြီးနွားရကောင်ဒိတ်ဆုံမှုဖြစ်ပွားခဲ့ပါသေးတယ်ဒီလိုနှစ်ဖက်ပဋိပက္ခကာလတွင်ထောင်လာတဲ့မြေမြုပ်ဘုံတွေဟာဒေသခံတွေအတွက်စိုးရိမ်စရာအခြေအနေမှရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေမရတတ်နိုင်သေးတဲ့အခြေအနေတွေကြောင့်ဒေသခံတွေလုံခြုံရေးနဲ့စီးပွားကုန်သွယ်မှုတွေမှာထိခိုက်လာနေတယ်လို့မူဆယ်နှက်ခန့်လုပ်ငန်းရှင်တို့ကပြောပါတယ
်။ဒီလိုတက်တိုးလာတော့တိုးချလာတော့တိုက်ပွဲတော့ပိုဆိတ်နေတာပေါ့နော်။တိုက်ပွဲဖြစ်ပြီဆိုတော့အများဆုံးကပြည်သူလူထုပဲဖြစ်တယ်ဟုတ်။တိုက်ပွဲဖြစ်နေလို့ဒီကုန်စည်စီးဆင်းမှုလည်းဟိုကျလာတော့ပေါ့နော်ဒီကုန်စည်စီးဆင်းမှုကျလာတော့ဒီကျွန်တော်တို့ဒီမူတလာချိုလမ်းမမမဖြစ်တော့ဘာမှမဖြစ်ဘူးပေါ့ဒီကြတော့ကျွန်တော်တို့ဒီခဏညာတောတောင်တွေရွာတွေမှာဖြစ်တာများတယ်အချိန်လက်လေဒီဒီရဲ့စီးပွားရေးကပိုကျလာတော့
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအိန္ဒိချင်းတရုတ်နိုင်ငံနဲ့ကုန်စည်ကူးစမ်းရောင်းဝယ်ရေးလုပ်ငန်းမှာမူဆယ်လန်းဟာအဓိကအခရာကျနေပါတယ်။နှစ်နိုင်ငံကုန်သွယ်ရေးအနေနဲ့မြန်မာဘက်ကသစ်သီးဝလံနဲ့စံတွေကိုတရုတ်ပြည်ဘက်ကပို့ဆောင်နေသလိုတရုတ်ပြည်ဘက်ကဆက်ပစ္စည်းအိမ်ဆောင်ပစ္စည်းတွေကိုတင်သွင်းနေရပါတယ်။ဒီလအတွင်းတရုတ်နိုင်ငံမှာရွေးကောက်ပွဲလှုပ်ဆောင်သွားမယ့်အခြေအနေကြောင့်သွေးကုန်ထုတ်ကုန်တွေပေါ်မှာစည်စစ်မှုတွေများနေသလိုစံတင်သွင်းမှုအိပ်စက်နေတယ်လို့မူဆယ်ခရိုင်သူ့အုပ်ချုပ်ရေးမှူးဦးဆန်းလိုင်ကပြောပါတယ်။
ညာတော့သူတို့ကမှလည်းပါတီရေကောက်ပွဲလွတ်တော်တွေဟိုးစားရှိတဲ့ခါကျလုံမျိုးရေးနည်းနည်းလေးကျတဲ့ခါကျတော့ကားဝင်တယ်နည်းနည်းကျတာရှိတယ်။ဆန်ကတော့တစ်ခုကျဈေးကွက်နဲ့မကိုက်လို့မသွင်းနိုင်တဲ့ဟာပဲရှိတယ်။ပြင်မှာပုံမှာပေါက်နေတဲ့ဈေးကွက်နဲ့ဒီမှာနဲ့ဈေးကွက်နဲ့မကိုက်တဲ့ခါကျတော့ပုံတွေကမသွင်းလာပါချင်း။နောက်တစ်ခုကတော့ဘုရားကသူတို့ရဲ့ဆန်ပေါ်ခြင်းနဲ့ပါတယ်ဆိုရင်တော့နည်းနည်းလေးအဖြစ်အစေတွေနည်းနည်းလေးများတာပေါ့နော်။
မူဆယ်ကုံသွေးရေးလမ်းကြောင်းမှာဒီလပိုင်းမှာတည်တည်ဝလံပို့ဆောင်မှုအခြေအနေသိုးသက်နေတယ်လို့လဲဦးဆန်းလိုင်ကပြောပါတယ်။ Musa Kongo Yi Lanjangani, Setimbala Kongo Musiya, Pogong Bamana, American Tola, Tonya Chaucer Net, Tarama, Chow 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 Shishit and Pusan Lancadalu, Twingo Bamana Garo, American Tola, Taya Tonsa, Tarama, Kool Likutan, Tin Twink Hello, Musa Kayan, Tu Ocho Yimu Usan Langa Pioware. Leshi Musa Kayan, Tira Dreamer, Yamatam Rogani, Sing and Tusha Ladalu, Tira Twin Type Worry, Pintanswa, Pipuama Gule, Kongo Yi Pawe, Tira Kanigale, Sui Nijawa.
ရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်လက်နဲ့မူးယစ်စီဝါတချို့ဖန်းစီနေကြတယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်လက်နဲ့မူးယစ်စီဝါတွေထပ်မံတွေ့ထားပါတယ်အခုလို့တရားမဝင်လက်လက်တွေဖန်းစီနေတာမကြခဏမူးယစ်စီဝါတွေအများအများဖမ်းမိတယ်နဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင့်မြန်မာနိုင်ငံရဲ့တရားဝေစုမှုရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်ဥ
lu du ni ne vio ye phone number 7932 382 9994 ကို call ယူပြီး ဆက် တွေ့ ရမယ့် telephone number ကို ကြိုတင် ပေး ဖို့ ထားနေ ပါတယ် ကိုယ်တိုင် မပါ ဝင် နိုင် တဲ့ သူ အနေ နဲ့ လည်း email နဲ့ ဖြစ်ဖြစ် အတန် file နဲ့ ပဲ ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကို ကြိုတင် ပေး ဖို့ ထား နိုင် တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာ လည်း မှတ်ချက် တွေ ကြိုတင် ရေးသား ပေး ဖို့ ထား နေ ပါတယ် နိနိညာ တိုက်ရိုက် ရေး line season က ကြိုဆို ပါတယ် ရှင် စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ဗီအိုအေကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနေချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဖားကန်ဘက်ကဒီရေမစေးကြောက်ရှာဖွေသူတွေနဲ့ရဲတပ်ဖွဲ့ကြားရုံရင်းစံခဖြစ်ပွားရာကနေလူ၅ဦးသေဆုံးခဲ့တဲ့အထိလုံုံရဲတပ်ဖွဲ့တွေဘက ဒီကြောင်းပြေစုံမှုတော့ဆက်တွေ့ဆုံရင်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင်။
ဖာကမြို့နယ်လုံကင်းအုပ်စုမဇွရန်ကြီးဝါနယ်စိုင်းရာကြီးဝါကြားကြောက်ရှာဖွေရေးတစ်တုံးလုံးကုမ္ပဏီလုပ်ကွက်မှာအော်တိုဘတ်19ရက်ဗဟုသုနေ့ည09:30ခန့်ဖြစ်ပွားရာကရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးလူ5ဦးသေဆုံးပြီးလူ20ကျော်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကဗီအိုအေကိုပြောပါတယ်။ရဲတပ်ဖွဲ့အနေနဲ့ပြစ်ခတ်ဖြေရှင်းတဲ့ဤမတုံပဲပြဿနာကိုအခြားနီးလ อาจารย์เกษินเนี่ยนี่แหละที่มาบ่นี่อุ้มมาตัวอดีตมาติดขัดไปเนี่ยโอ้ดูถูกตัวนี้ไปแล้วโอ้ชินจะเปียเปียไปแล้วที่ลงช่วยตัวอยู่ในสิ่งเป็นลูกของเนี่ยยิ้มเสียเลยป้ามาลงมาเบาๆแต่เราเดี๋ยวจะรอตัวที่นั่งเจนี่ละนี่อุ้มมาอาทิตย์มันเลยพยายามเก็บวุ้นดีรอตัวพ่อวิดูเรียกว่าเลยพามดีรอยายเนี่ยตัวเสียนี่
ตัวเราก็ไอ้ตั้งก็เยอะก็จะรู้พักที่ได้มาตัวที่ไหนเจ็บหรือไม่ใช่เนี่ยดูมาเลยบ้ามาเปลี่ยวเป็นคนละไม่ใช่เลยโอ้ช่วยอะช่วยอะไรอยากได้คืออยากได้เปลี่ยวอะไรปะโอ้บ้ามาเลยอารามชีวิตตลอดอารามชีวิตยิ่งไม่ใช่เจ้าชาวพื้นดูดีฮะทุกคนอันนี้จะอยู่บีเช่นชาวลาลาเจ้าพิการพิเศษเกี่ยวกับพิจารณ์เนี่ยพิการเสียงป่าวเนี่ยยืดตั้งวันชีวิตดูดีก็เสียสิ้นเลยเจ้าลงเขียนสกามูดูยังมูเยอองอ่ะวิวเอโก้เปลี่ยวไปเ
တယ်။ဘာကြီးဒီနေ့သူကျင်းသေးတယ်။ပြင်းနေပြည့်တယ်။နောက်ကရဲဟုံးတော့ရာကြီးကိုဖမ်းသွားတယ်။ဖမ်းပြီးလက်နဲ့ချာခံနေတာမျိုးတွေနော်။နောက်ကျော်ကြုံရက်ကသုံးပါးကြီးညီငယ်ကားကအပြီးကျုပ်လိုက်ရတယ်။သားလမီးနဲ့ကျုပ်တယ်လူလည်းပြန်လာကြတာပဲ။ဒါကဘုံနေတယ်။အဲ့ဒီမှာကျွန်တော်ကဒီလိုလူကြီးကြီးသနာပြတာလို့တခြားဘောတော့လူကြီးတွေရှိတယ်လို့ဆန္ဒမျိုးတွေကလို့ပဲအဲ့လိုအဆင့်ရှိတယ်လေကြောက်လူကြီးကြတော့ရဲဟုတ်ရဲဟုတ်တော့ပုံပြီးလဲအောင်ဆိုတော့ကနေလာအဲ့အဆင့်နဲ့သွားလို့ဒီလိုဖြစ်နေပါတယ
်ဆိုတော့လူစုလူဝေးတွေကိုပြစ်ခတ်ခဲ့တဲ့ရဲတွေနဲ့ပတ်သက်လို့ရောတစုံတရာစုံစမ်းစစ်ဆေးတာတို့အေးအေးယူဆောင်ရွက်တာတို့ရှိပါလား
ရှိပါတယ်ရှိပါတယ်အဲ့ဒါလည်းရှားတာလည်းရှိပါတယ်ကျွန်တော်သနာကြရဆိုရင်နောက်ဆက်ပြီးလည်းရှိတယ်ဒီမှာအမှုရက်ဆက်တာ
ဒါပေမဲ့လုံကင်းရဲစခန်းမှုရဲ့ပြောဆိုချက်ဟာအကြောင်းပြချက်တစ်ခုသာဖြစ်တယ်လို့ဦးလာမောင်လာတောင်ကထောက်ပြပါတယ်
။ကျွန်တော်ဖက်ကကုမ္ပဏီမှာဖြစ်တဲ့အရာမဟုတ်ဘူး။တန်တဲ့ပိုင်းမှာလည်းဒီတက်ကပြစ်မာလာလို့လည်းရှိတယ်ဗျာ။ရဲတွေပြစ်မာလာလည်းရှိတယ်။ဒါပေမဲ့အပြစ်မာတဲ့
เยรุตักกูเยอยู่เนี่ยคือค้ามาเลยไม่จ้าวไอ้เราจะเอาเยอยู่เนี่ยคืออะไรเราจะนอนอยู่เราตีกี่รอบอยู่จิ้วชิวอ่ะลูซูลูเวเนี่ยปัจจุบันลูเยก็การเดินเพี้ยเสียมาพี่ไม่กูเลือดลุ่มเบ้ตรงเว้ไม่ใช่บุษเร่อุบลีพี่ท่านจะสีจ้าวลูกคนเยี่ยเช่นเนี่ยอุตินันอุกับเปียวว่าเลยลูเลือดลูอัตยานี่ลูกอะไรเช่นมาแต่กูที่ไกลนานเลยสิมาคุกังเว้นว่าสิเนี่ยกูจะบอกเนี่ยกูรอลูลุ่มยาวเนี่ยเนาะแต่ใส่ยา เดี๋ยวดูที่เดียวตัวมันจะมาเนี่ยเจ้าอยากชิบิโอทำด้วยชิบิโอเช่นอยู่ที่นั่นก็เก็บอยู่ลูกอะไรกูที่นั่นเนาะที่ดูไม่ยาวเยอะเลยส่วนมาโอ้เราอยากจะเจอคนอื่นมาอยากทำอะไรก็ได้สิแต่แกนี่เลยเนาะกองเชียร์เนี่ยดีดีจ้าจ้าแต่ส่วนนั้นสิบิโอมันนับแค่น่าท้อมีมาเช่นเราที่ไหนก็ได้แต่ส่วนนั้นสิบิโอจะรู้ดีมาแล้วตัวจริงก็ไม่ได้เป็นปีละเดือนเลยกูไปอีกเดือนต่อไปได้
ตอนนี้วันนี้ดีใจตับไหลได้แล้วอะไรรู้มั้ยอุ้ยอะจะช้ายาวมั้ยนะอ่ะแค่เคลื่อนโอ้ดูนี่ลงขึ้นมาพี่แค่เลยยูยินสังคมมาเยอะกับพี่คำมือเปลี่ยนยีสานเนี่ยพงพี่ไล่ตาเจ้าลุงอาอุ้ยเทมก้าตีสู้ในเนื้อสุดเลยตรีนี่ทั่วบ่อนี่ไปไหมตีจ้าดีดูจะโดไม่ยากดีบ่าวขึ้นมั้ย
คุณยังไม่เอาเต็มปีอะไรกันหรอวะเช่นวิวเอ็มยามาไปต่อจากนี้ยังในเกมวิดีโอซีซั่นกูน่าเสียนจาระพี่ป่าเลยยังในเกมวิดีโอซีซั่นพี่ๆจะมารอวิวเอ็มยังตั้งใจซีซั่นกูยังในคนไหนกันในคนไหนก็ที่ได้ยินทุเรียนไปด้วยมาบ้าเอเชียเซเว่นจุดูกันในพันยูจิชูนัยนั่นลูทุเรียนจีนนั่นเป็นยี่วิวเอฟเฟซบุ๊กสามยานาวิวเอ็มเบอร์มิสนิวส์มาเลยหุ่นยาวจิชูนัยมาเลยนั่นนายจ้าเนี่ยกูนายกันในเซนไอที่ทุเรียนวิดีโอซีซั่นด้วยกูรอไลน์ด
ွင်းနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတွေပေးဖို့လိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမှတ်သိမိထိုက်ကြေညာပေးပါမယ်ရှင
်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့နီဂျာနိုင်ငံမှာဒီလအစောပိုင်းတုန်းကအစ္စလာမ်ရဲ့ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ချက်နဲ့အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရမှုအပေါ်အမေရိကန်စစ်တပ်ကစုံစမ်းစစ်ဆေးနေတယ်လို့ကာကွယ်ဝင်ကြီးဂျင်မက်တစ်ကပြောပါတယ်ဒီသတင်းဖတ်အတွင်းမှာပဲကြာဆုံးစစ်သည်တဦးရဲ့ရုပ်အလောင်းနေရက်ဖြစ်တဲ့ဖလော်ရီဒါပြည်နယ်ကိုပြန်လည်ရောက်ရှိလာချိန်မှာပဲအမေရိကန်ကာကွယ်ဝင်ကြီးကသတင်းအချက်အလက်တွေကိုစစ်တပ်ကအချိန်နဲ့တပြေးညီထုတ်ပေးမယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်ဆော်ဒီအာရေဗျားနဲ့အီရတ်အစိုးရနှစ်ရက်ကြာဆက်ဆံရေးမြင့်တင်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့အတွက်နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးမဲ့အစည်းအဝေးကိုတက်ရောက်ဖို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဒီကနေ့တောက်ချန်နေမှာအရှိအလဲပိုင်းကိုခီးထွက်မှာဖြစ်ပါတယ်။ဆော်ရီနဲ့အီရတ်အစိုးရဆက်ဆံရေးပြန်လည်နှွေးထွေးလာတာနဲ့အတူပူးပေါင်းဆောင်ရွက်ရေးကောင်စီရဲ့ပထမဆုံးအစည်းအဝေးထွက်လာတာဖြစ်ပါတယ်။ဒီခုနှစ်တကာလအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဆော်ဒီအာရေဗျကိုခီးတထဝင်ရောက်မဲ့အပြင်ပါရှန်ပင်လယ်ကွေ့ဒေသနဲ့အရှေ့တောင်အာရှဒေသကနိုင်ငံတွေကိုလည်းသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့6သိန်းနီးပါးရှိတဲ့ရိုဟင်ဂျာတွေတဲကထက်ဝက်ကျော်ပမာဏရှိတဲ့ကလင်းငယ်တွေဟာလူတွေပြည့်ကျက်နေပြီးရှုံ့နေကြကမတန့်ရှင်းတဲ့ဒုက္ခတွေစခန်းတွေထဲမှာအရှင်လက်လက်ငရဲကြခံနေရတယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာပြုလုပ်တဲ့နိုင်ငံတကာရန်ပုံငွေဂရိခွေပြုပွဲညီလာခံမှာ UNICEF ကဒီကလေးငယ်တွေရင်ဆိုင်နေရတဲ့အတိဒုက္ခတွေကိုမှတ်တမ်းပြုစုပြီးတင်ပြသွားတာဖြစ်ပါတယ်ရှင်။
တရင်ချင်းချက်ကိုမှတိုင်ငင်ထိုက်ကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်ကျွန်မရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွန်နိုင်ထိလိုင်းဒိုမီတာ16နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေVOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.